စီးရီးယားနိုင်ငံမှာတပိုးနေအခိုင်မာထိန်းချုပ်ထားတဲ့နောက်ဆုံးဒေသအိုက်ဒလစ်ကိုရုရှားနဲ့စီးရီးယားတို့စနေနေ့ကလေကြောင်းကနေတိုက်ခိုက်တာကြောင့်အရသာ၄ဦးထက်မနည်းသေဆုံးသွားပါတယ်။ဒီတိုက်ခိုက်မှုဟာတလအတွင်းပြင်းထန်ဆုံးတိုက်ခိုက်မှုဖြစ်တယ်လို့စစ်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ကပြောပါတယ်။လူဦးရေထူထပ်တဲ့အိုက်လစ်ဒေသတောင်ပိုင်းကို၃နာရီတောင်မကြာတဲ့အချိန်တွင်အချိန်60လောက်လေကြောင်းကနေတိုက်ခိုက်တာလို့စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အိုက်ဒလစ်နဲ့အနီးကအလပိုဒေသတွေမှာအဂူလာစေနီလီကြောင်တိုက်ခိုက်မှုကြောင့်အရသာ53ဦးထက်မနည်းသေဆုံးရပြီကြတဲ့ကဆိုရင်အခုတိုက်ခိုက်မှုဟာပြင်းထန်ဆုံးဖြစ်တယ်လို့လူ့ခွင့်ရေးအဖွဲ့အကြီးအကဲအဗ်ဒူရာမန်ကပြောပါတယ်။အိုက်ဒလစ်နဲ့အနီးနားကဒေသတွေကိုဟာယက်ထာရာအယ်ရှမ်အဖွဲ့အပါအဝင်ပြိုင်ဘက်တပုံအဖွဲ့အများပြားကအများစုထိန်းချုပ်ထားတာပါ။အယ်ရှမ်အဖွဲ့ဟာအယ်ဂီဒါအဖွဲ့ရဲ့စီးရီးယားနိုင်ငံကမဟာမိတ်စစ်သွေးကြောအဖွဲ့တစ်ဖွဲ့ဦးဆောင်တဲ့ညွန်မောင်းလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။